လက်ဘလူးနိုင်ငံမြောက်ပိုင်းထရီပိုလီမြို့ကိုဒီကနေ့မနက်စောပိုင်းမှာပဲအစ်စီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒီလက်ဘလူးလုံခြုံရေးသတင်းရင်းမြစ်တွေကပြောပါတယ်ဘေရူးမြို့တော်ကရက်ကွက်တွေကိုပုံချဲပြီးလက်ဘလူးနိုင်ငံတောင်ပိုင်းကိုစစ်ဒီအစ်စီကမြေပြင်တပ်ဖွဲ့တွေပုံမူတိုးဝင်ထိုးစစ်ဆင်နေတဲ့တစ်ချိန်တည်းမှာပဲမြောက်ပိုင်းကိုလည်းတိုက်ခိုက်လာနေတာပါအစ်စရီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာထရီပိုလီမြို့မှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုထိမှန်ပြီးအဲ့ဒီမှာရှိတဲ့ဟာမက်စ်အဖွဲ့အရာရှိတဦးနဲ့အတူသူ့ရဲ့ဇနီးနဲ့ကလေးနှစ်ယောက်သေဆုံးခဲ့တယ်လို့သတင်းရင်းမြစ်တချို့ကပြောဆိုတာကိုတော့ရိုက်တာသတင်းကဖော်ပြပါတယ်ဟာမက်စ်နဲ့ဆက်ဆက်နေတဲ့သတင်းမီဒီယာတချို့ကလည်းတီတိုက်ခိုက်မှုအတွင်းမှာဟာမက်စ်တပ်ဖွဲ့ခေါင်းဆောင်တဦးသေဆုံးခဲ့တယ်ဆိုတာကိုဖော်ပြပါတယ်ဆူနီမွတ်စလင်အများစုနေထိုင်တဲ့စိတ်ကမ်းမြို့ထရီပိုလီကိုလေကြောင်းကနေတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အစ္စရေးစစ်တပ်ကတော့ဘာမှထုတ်ပြန်ပြောတာမရှိသေးပါဘူး။အီရန်ကြောထောက်နောက်ခံပေးထားတဲ့လက်ဘနွန်အခြေစိုက်ဟက်စ်ဘူလာစစ်သွေးကြွအဖွဲ့ကိုချိန်မုံဖို့ပြီးခဲ့တဲ့ရင်ပတ်တွေကစပြီးတော့အစ္စရေးကလက်ဘနွန်ကိုအပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်။အခုလိုချိန်တွေကြာလုံခြုံရေးအန္တရာယ်ဆိုရင်ရတဲ့အတွက်နိုင်ငံတော်များများကတော့လက်ဘနွန်နိုင်ငံထဲမှာရှိနေကြတဲ့သူတို့ရဲ့တာဝန်ထမ်းတွေနဲ့နိုင်ငံသားတွေကိုအထူးလေရင်တွေနဲ့ပြန်လည်ကယ်ထုတ်နေကြပါရဲ့ရှင်။